မင်္ဂလာပါရှင်အင်တာနက်ချန်နယ်ရဲ့ပြည်တွင်းပြည်ပနေပညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနေ့တာသတင်းအထံလွင့်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်တင်ဆက်ပေးသွားမယ့်သတင်းတွေကတော့အစင်းမြင့်ခင်မီတည်ရည်ပုံစံဖက်ရှင်ဒီဇိုင်းဖြင့် Oppo F17 ကိုမကြမီမိတ်ဆက်ပေးတော့မယ်ဆိုတဲ့သတင်းပထမဆုံး Harmony OS Beta ဖြန့်ချိတော့မယ် Huawei ဆိုတဲ့သတင်း Massive Game နဲ့ပတ်စံအိတ်အတွက် iPhone 12 Studio စာမျက်နှာ Apple လွှင့်တင်ဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်ပထမဆုံးသတင်းတစ်ပုဒ်အနေနဲ့အစင်းမြင့်ခင်မီတည်ရည်ပုံစံဖက်ရှင်ဒီဇိုင်းဖြင့် Oppo F17 ကိုမကြမီမိတ်ဆက်ပေးတော့မယ်ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်။ Oppo မှာအစစ်မြစ်တရေပုံစံနဲ့ဖန်တီးပြုတ်လုထားတဲ့ဈေးနှုန်းတက်တာပြီးပေါ်ပါကျစ်လက်ခန်းစားမှုအစ်စ်နဲ့ Oppo F17 ကိုလည်းမြန်မာနိုင်ငံဈေးကွက်မှာမကြခင်စတင်မိတ်ဆက်ပေးတော့မယ်လို့သိရပါတယ်။ Oppo F17 ဒီပေါ်ပါကျစ်လက်ခန်းစားမှုအစ်စ်ဆိုတဲ့ဆောင်ပုတ်အတိုင်း 7.45mm ဖုန်းအထုနဲ့အလေးချိန် 163g သာရှိကခေရစီချောင်းဖက်ရှင်ကိုလိုက်ပြီးတော့အစစ်မြစ်တရေပုံစံလက်မှုပညာနဲ့ပေါ်ပါဖက်ရှင်ကြောင့်ဖန်တီးပြုတ်လုပေးထားပြီးတော့အစစ်မြစ်တရေပုံစံလက်ပွေရမထင်တဲ့ဒီဇိုင်းနဲ့အနောက်ဘက်ကာပါကို Dynamic Orange အရောင်နဲ့ Navy Blue အရောင်ဆိုပြီးအရောင်နှစ်မျိုးနဲ့ထွက်ရှိလာမှာပါ Oppo F17 မှာ 8GB RAM Plus 128GB ROM ပါရှိပြီးတော့အခြားမိသည့်ဖုန်းများမှာမပါရှိသေးတဲ့ RAM Plus လုံးဆောင်ချက်တွေပါဝင်လာမှာဖြစ်ပြီးတော့ ROM ရဲ့ပိုတဲ့နေရာများကိုနောက်ခံရှိအပ်များလှည့်ပတ်ရန် RAM အဖြစ်ပြောင်းလဲပေးတာကြောင့် System ရဲ့မှတ်ဉာဏ်နေရာများကိုတိုးချဲ့နိုင်ကဖုန်းအသုံးပြုခြင်းကိုပုံမှန်ချောမွေ့စေနိုင်မှာပဲဖြစ်ပါတယ်။ 4000mAh battery နဲ့ 13W VOOC 4.0 နည်းပညာကိုထည့်သွင်းတက်ဆင်လာမှာဖြစ်တဲ့အတွက်မိနစ်30အားသွင်းရုံနဲ့82ရာခိုင်နှုန်းအထိလျှင်မြန်စွာအားဖြည့်သွင်းနိုင်မှာဖြစ်ပြီးတော့ battery စွမ်းဆောင်ရည်တွေဖြစ်တဲ့ super power saving mode နဲ့ super night time standby စနစ်တို့လည်းပါဝင်လာပါတယ်။ flagship ဖုန်းများမှာပါဝင်လေးရှိတဲ့ in display fingerprint scanner နဲ့ Oppo F17 မှာပါဝင်လာမှာဖြစ်ပြီးတော့ 6.44 inch AMOLED display ကို update eye caring စနစ်ထည့်သွင်းပြုလုပ်ထားတဲ့အတွက်သုံးဆွဲသူတွေရဲ့မျက်လုံးထိခိုက်မှုမှာကာကွယ်ပေးနိုင်ပါတယ်။60 megapixel front camera နဲ့ 60 megapixel main camera 8 megapixel ultra wide angle lens 2 megapixel mono lens နဲ့ 2 megapixel mono lens ဆိုပြီးတော့ rear camera လေးလုံးပါရှိကဓာတ်ပုံနဲ့ video ရိုက်ကူးမှုကိုအကောင်းဆုံးရရှိစေရန်ဖန်တီးပေးသွားမှာပဲဖြစ်ပါတယ်။ Oppo F17 ကိုမကြမီ short.gun.mm မှာပို့ဆောင်ကအခမဲ့နဲ့ဝယ်ယူနိုင်မှာပဲဖြစ်ပါတယ်။ဆက်လက်ပြီးပထမဆုံး Harmony OS Beta ဖြန့်ချိတော့မယ် Huawei ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။Huawei ဟာ American ကစီးပွားရေးပိတ်ဆို့ခံထားရတဲ့အတွက် Google ဝန်ဆောင်မှုအသုံးပြုလို့မရတဲ့အခါကိုယ်ပိုင် Harmony OS ကိုအပြည့်အဝအသုံးပြုတော့မှာပါ။ Huawei လူသုံးကုန်လုပ်ငန်းအုပ်စု Software ပိုင်းဥက္ကဋ္ဌဖြစ်သူက Harmony OS Open Source Platform ကိုတော့ဒီဇင်ဘာလ18ရက်မှာ Developer Race ဖြန့်ချိသွားပါမယ်။2021ခုနှစ် January လဒါမှမဟုတ် February ပထမဆုံးစမ်းသပ်ထားတဲ့ဖုန်းတွေထွက်လာပါမယ်။ Huawei ကဝန်တန်းအားလုံးဟာ Harmony စိတ်ကူးကိုအကောင့်ထဲပေါ်နေကြပြီးတော့အစီအစဉ်အတိုင်းလှုပ်ဆောင်နေတာကိုစော့ဝဲပိုင်းဥက္ကဋ္ဌကထုတ်ဖော်ပြခဲ့ပါတယ်။2021ခုနှစ်ပထမ3လပတ်ထွက်လာတဲ့သတင်းအရ2021ခုနှစ် April လမှာ Public Beta ထွက်လာနိုင်ပါတယ်။ကုမ္ပဏီရဲ့90ရာခိုင်နှုန်းစမတ်ဖုန်းတွေက update လုပ်ဖို့အဆင်သင့်ဖြစ်နေပြီလို့အမှုဆောင်တွေကပြောခဲ့ပါတယ်။ဒါအပြင် American မှာသမရအပြောင်းလဲဖြစ်လာတာကြောင့် Huawei အနေနဲ့ Google နဲ့အလုပ်ပြန်လဲလုပ်ကိုင်နိုင်ပွဲရှိပါတယ်။နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့ Massive Gift နဲ့ပတ်စံအိတ်အတွက် iPhone 12 Studio စာမျက်နှာ Apple လွှင့်တင်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။Apple ဟာ iPhone နဲ့ iPad ထုတ်ကုန်တွေအတွက် iPhone 12 Studio www.ehbrinc.apple/iphone စာမျက်နှာကိုလွှင့်တင်ခဲ့ပါတယ်။အဲ့ဒီစာမျက်နှာမှာ Massive Gift နဲ့ပတ်စံအမျိုးမျိုးနဲ့ iPhone 12 Model တွေကိုစိတ်ကြိုက်ဆင်လို့ရပြီးတော့အကြောင်းတွေကိုဆက်လို့ရပါတယ်။စာမျက်နှာကိုဖွင့်လိုက်တာနဲ့ iPhone 12 mini, iPhone 12, iPhone 12 Pro ဒါမှမဟုတ် iPhone 12 Pro Max ကိုရွေးချယ်ရပါမယ်။ပြီးတော့ထုတ်ကုန်အယောင်ကိုရွေးချယ်နိုင်ပြီးတော့ Massive Gift နဲ့အယောင်အပြင် Massive ပတ်စံအယောင်ကိုလည်းရွေးချယ်လို့ရပါတယ်။ပြီးရင်ကိုယ်တိုင်စိတ်ကြိုက်ဆင်ထားတဲ့ပုံကိုနာမည်ပေးပြီး save လုပ်နိုင်ပါတယ်။အခုလောက်ဆောင်ချက်က Apple Watch Studio နဲ့လည်းဆင်ပါတယ်။အခုတင်ဆက်ပေးသွားတဲ့သတင်းတွေကနိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့နည်းပညာသတင်းတွေကိုအင်တာနက်ချန်နယ်ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်။အခုလို COVID-19 ဖြစ်ပေါ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လည်းကျန်းမာရေးနဲ့အကသာဝင်ကြီးဌာနရဲ့လက်ညှိုးမှုတွေနဲ့အညီလိုင်းနာဆောင်ရွက်ခါနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်။ကျွန်မကတော့ဝေမြင့်မှုပါ။